စခိုင်းပြည်နယ်မောင်နှုံမြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံအပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကန့်ကွက်မှုတချို့ရှိနေပါတယ်။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးရှိမှာဒါဇင်နဲ့ချီရဲ့ဆန္ဒပြသူတွေရခိုင်အရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မလေးရှားအားကစားဝန်ကြီးကလည်းရခိုင်အရေးကိုအကြောင်းပြုပြီးတော့ဒီ Suzuki Plus ဘောလုံးမွေးကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးပမ်းမယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအသင်းချုပ်ကတော့အာဇာနဲ့နိုင်ငံရေးမရောရှက်ဘူးလို့ကံကံမမပြောဆိုပြီးလာမယ့်စနေနေ့မြန်မာအသင်းနဲ့မလေးရှားအသင်းတို့အကြိတ်နဲ့ရှင်ပြန်ကြမယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးလုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေအပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကောက်ကွက်မှုတွေရှိနေတာပါ။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာကမြန်မာတန်ရုံးရှိမှာဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ချာသူတွေကနှစ်ချိန်တိုင်တိုင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးပထမအတွင်းဝင်ဒေါ်ဝင်းဝင်းခိုင်ထွန်းကတော့ဆန္ဒပြပွဲအခြေအနေနဲ့လုံခြုံရေးအခြေအနေကို VOE ကိုအခုလိုပြောပါတယ်
။စိတ်ရိုးဟင်းကြပါနဲ့အဲ့လိုမျိုးပြောပြီးတော့ပိုစတာတွေတိုင်းသူတို့ထောင်ထားရပါတော့။သူတို့ထောင်ထားပြီးတော့ဟိုဝါလောက်ထားပေါ့။သူတို့ဘာသာစကားနဲ့အချင်းချင်းဟိုဆက်ခေါ်လေ။ပြောပြခါကြစာရန်ဟာပန်းခွေလားပန်းခွေလေးချင်ပန်းခွေတန်ရုံးရှိတကားမှာချအဲချပြီးတော့သူကဒီမှာရခိုင်ပြည်နယ်မှာဖြစ်နေကိစ္စတွေအဲဆုံးရက်တံပို့တဲ့ဆိုတော့တနာပြရဲဆိုပြီးအဲ့လိုမျိုးပြောရအောင်နော်ပြည့်ခါကြတော့သူရဲ့ဟို statement letter ပေါ့နော်အဲ့လိုမျိုးဒီမလို့ပို့ပေါ့ရက်တံပို့ statement letter ပြီးတော့တန်ရုံးကနေရတယောက်ကနေပြီးတော့သူသွားယူလိုက်တယ်ယူရဲ့ခါကြတော့ပြီးတော့ဟိုမနေ့ကကြတော့စင်တိုင်းတော့မှပြီးသွားပြီစင်တိုင်းမစင်မှာပြန်သွားတော့အဲဒီလူကတော့50လောက်ရှိအောင်เนาะနောက်နေ့လေကြတော့20ဟိုပါ22ရောက်အိမ်မန်တန်းရက်ကွက်လုံကြုံရေးရေးတော့တန်တမန်လုံကြုံရေးရေးနောက်အဒီကယုံနှိမ်နေရေးစုစုပေါင်း335ရောက်နောက်အဲ့လိုမျိုးဒီကယုံနှိမ်နေတဲ့ရေးကတစီဒီမှာစောင့်ပေးတယ်ဒါဟိုနိုင်ငံတိုင်းဝင်ဌာနကလုံကြုံရေးပြည်ပြူကိုပဲမှာကြားထားအောင်เนาะရုံးပေးဖို့ရပါတယ်တော့မာထောက
်အင်ဒိုနီးရှားနိုင်ငံဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးထားပြီးဆန္ဒပြသူတွေကလည်းငြင်းငြင်းချမ်းချမ်းရှိခဲ့တယ်လို့မြန်မာတန်ရုံးကပြောပါတယ်။မနေ့တုန်းကတော့မလေးရှားအကစားဝင်ကြီးကရခိုင်ပြည်နယ်တွင်ပဋိပက္ခတွေကိုညှိညွှန်းပြီးလက်ရှိမြန်မာအသင်းပါဝင်ရှင်ပြိုင်နေတဲ့ Suzuki Plus အာဆီယံဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးစားမယ်လို့ပြောဆိုခဲ့တာပါ။အာဆီယံဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတော့မလေးရှားဘောလုံးအဖွဲ့ချုပ်ဘက်ကဒီကိစ္စကိုတလုံးတပါးရမှမပြောသလိုပွဲစဉ်တွေအပြောင်းလဲလဲမရှိဘူးလို့ VOA ကိုပြောပါတယ်။အားကစားမှနိုင်ငံရေးမရောရှက်ဘူးလို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်ရာရှိချုပ်ဦးစိုးမိုးကျော်ကပြောဆိုပါတယ်
။ဒါကြောင့်တကယ်လို့ပြောရရင်ဘယ်လိုဒုညရဲ့ပရက်ရှာပြီးလဲလေးရှား၄၀ပြန်တော့တိုင်ဝမ်နဲ့နှုတ်ထောင်းတိုင်ဝမ်နဲ့နှုတ်ထောင်းလိုက်သူတို့အများကြီးဟို fine နဲ့ထိမယ်သူတို့နိုင်ငံကလည်းအသိခံရမယ်။နောက်တစ်ခုကကျွန်တော်တို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစိုးရနဲ့ရောဖြစ်ဖြစ်တခြားကောင်တွေအဲ့လိုဥနယ်ပတ်သက်တဲ့ဘောလုံးအဖွဲ့ချုပ်တွေကိုပြင်းပြထန်ထန်ရေးယူတယ်။ဒီကနေ့ကအင်ဒိုနီးရှားနဲ့နှစ်ဘန်းခံထားရတယ်လေ။နောက်ဆော်ဒီအာရေဗျအဲ့လိုပဲဘန်းခံထားတယ်။သူတို့ကဖြစ်ကြအောင်မဟုတ်ပါဘူး
။မြန်မာနဲ့မလေးရှားတို့နိုဝင်ဘာလ26ရက်စနေနေ့မှာကစားရမယ့်ပွဲကတော့နှစ်သင်းစလုံးအတွက်အရေးပါတဲ့အဆုံးအဖြတ်ပွဲဖြစ်ပါတယ်။ဘောလုံးပွဲနဲ့ပတ်သက်လာရင်အတော်လေးအလွဲအမှားမခံတဲ့မြန်မာဘောလုံးပွဲကြည့်ပိဋကတ်အခြေအနေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကအခုလိုပြောပါတယ
်။ပြည်သက်ကအရင်ကောင်းတယ်။ဟိုကတော့ပြည်သက်နေမတူတော့ဘူး။ကျွန်တော်တို့ဒီမှာ fan cheering group ရဲ့လုပ်တာလေ။စင်ညာပေးစီစဉ်နေရောဟိုစီယုံးနဲ့စီစဉ်နေရောအများကြီးသူတို့လှုပ်ဆောင်နေကြတယ်။ဆိုတော့ပြည်သက်ကအရင်ရင်ကြီးပါလိမ့်။ပြည်သက်ကကျွန်တော်တို့အရင်ဟိုဘာမှပြဿနာတော့မရှိဘူး။ကျွန်တော်တို့ပြည်နယ်အောင်ကျွန်တော်တို့ရှုံးလို့ရအောင်ဘာမှရှိဘူး။တူးမနဲ့ရှုံးလို့ရအောင်ရှိဘူးဆိုတော့ဧဒါကချင်းနေကောင်းပါလေမြန်မာပြည်ကိုတကယ်နဲ့အားပေးက
ြစနေနေ့မှာကစားကြမယ်မြန်မာနဲ့မလေးရှားအသင်းတို့ပွဲမှာတော့မြန်မာအသင်းဘက်ကတရည်ကစားနိုင်ရင်တောင်မှစီမင်းဖိုင်တဲ့အဆင့်တက်ရမှာဖြစ်ပေမဲ့လို့ဦးစိုးမိုးကျော်ကတော့ပေါ့ဆလို့မရဘဲစုစုစည်းစည်းကစားမှလူချင်းနဲ့ပန်းနိုင်ကိုရောက်မယ်လို့ပြောဆိုခဲ့ပါတယ်ရှင်